အခုသတင်းပတ်တွေတင်းမှာပဲတရုတ်နဲ့ရုရှားခေါင်းဆောင်ဟိုကသူတို့အနည်းကဆက်ဆံရေးခိုင်မအောင်လုပ်ဖို့အတွက်ကတိပြုကြရင်အကန့်အသတ်မထားတဲ့သူတို့ရဲ့မဟာမိတ်ဖြစ်တယ်ဟုတ်ကိုနှစ်ဆတိုးလိုက်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ဟာလည်းဒီနှစ်ထဲမှာပဲတရုတ်နိုင်ငံကိုတွားရောက်ဖို့ရှိတယ်လို့မော်စကိုကတရုတ်သံတမန်ကြီးကပြောကြားလိုက်ပါတယ်တရုတ်သမ္မတရှီကျင်ပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာဖေဗရူလာ၈ရက်ကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားရင်နိုင်ငံအပြန်အလှန်ဆက်ဆံမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ဆိုင်လာတာကိုဂုဏ်ပြုခဲ့တယ်လို့အမေရိကန်ဟာတခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ပြီးဆက်ဖက်နေတယ်လို့ပါဝေဖန်ခဲ့တာလည်းဖြစ်ပါတယ်။အခုလိုဆက်သွယ်ပြောကြားမှုအပြီးမှာတော့တရုတ်တမ္မကြီးချန်ဟန်ဟူးကရုရှားသမ္မတဗလာဒီမီယာပူတင်ဟာဒီနှစ်ထဲတရုတ်နိုင်ငံကိုတွားရောက်လဲပတ်မှာဖြစ်တယ်လို့ဒီနှစ်အတွင်းမှာပဲခေါင်းဆောင်နှစ်ဦးတွေ့ဆုံဆွေးနွေးမှုတွေအများပြားလုပ်ဖို့ရှိတယ်လို့ရုရှားဆိုတာတရင်ထံက Sputnik ကို February 10ရက်နေ့မှာပြောကြားလိုက်တာလည်းဖြစ်ပါတယ်။စောင့်ကြည့်အကြေခတ်သူတွေကတော့တရုတ်နဲ့ရုရှားနှစ်နိုင်ငံဟာအခုကာလအတွင်းသူတို့ရဲ့ဆက်ဆံရေးကိုအသုံးချပြီးနှစ်နိုင်ငံခိုင်မာတဲ့မဟာမိတ်ဖြစ်ကြောင်းကဘာကိုပြတာဖို့အတွက်ကြိုးစားတာလို့သုံးသပ်ကြပါတယ်။အခုလိုနှစ်နိုင်ငံကြားနှဆိုင်နဲ့ဆက်ဆံရေးရှိလာအောင်လှုပ်ဆောင်နေခြင်းမှာပဲသူတို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်အကန့်အသတ်တွေကြုံလာနေရပါတယ်။အခုဥရောပသမဂ္ဂကတရုတ်ပြည်မှာကြီးကကုမ္ပဏီ3ခုနဲ့ဟောင်ကောင်ကကုမ္ပဏီ4ခုကိုယူကရိန်းကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားကိုပံ့ပိုးပေးမှုနဲ့ဒဏ်ခတ်အရေးယူမှုအတွက်လုပ်နေတာလည်းဖြစ်ပါတယ်